အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာခဏကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်ထိုးစစ်ကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနယ်မိုင်းရှုဒေသခံ3000ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်မြစ်ကျနားမြို့မနောအားကစားကွင်းမှာပြည်ခိုင်ပြိုးပါတီကနေမဲဆွယ်စည်းရုံးနေတယ်ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကယားပြည်နယ်ဖားကောင်းမြို့နယ်မော်ချီဒေသတပ်ထုတွင်ပြိုကျမှုမှာလူဦးရေအများအပြားထိခိုက်သေးဆုံးပြီးဒုက္ခရောက်နေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ဒီမှာကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ်အတွင်းမှာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်လို့စစ်ဘေးစစ်တမ်းတင်ဒေသခံ 3000 ကျော်ကနေရက်ကနေစွန့်ခွာထွက်ပြေးနေပါတယ်။လက်ရှိအချိန်မှာတော့မိုင်းရှုမြို့နယ်ဟိုက်ပါဖုန်ကြီးကျောင်းမှာ 1300 ကျော်ဝမ်ဆောင်ဖုန်ကြီးကျောင်းမှာ 1000 ကျော်မိုင်းနောင်မြို့နယ်မှာ 200 ခန့်တန်ရန်မြို့နယ်မှာ 300 ကျော်နဲ့ဝမ်ဟိုင်းဌာနချုပ်မှာ800ကျော်ထွက်ပြေးခိုလုံနေရပြီးသူတို့တွေရဲ့စားဝတ်နေရေးကျန်းမာရေးပြုစုမှုတွေအထူးလိုအပ်နေတယ်လို့ကုညီရေးမှာပါဝင်တဲ့လူငယ်ဆိုင်းစုံကပြောပါတယ်။အစိုးရပိုင်သတင်းဌာနတွေကတော့အောက်တိုဘာလ6ရက်နေ့ကနေ18ရက်အထိရှမ်းပြည်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲပေါင်း38ကြိမ်ဖြစ်ပွားတယ်လို့ထုတ်ပြန်ထားပါတယ်။
လက်ရှိကချင်ပြည်နယ်ဝင်ကြီးချုပ်ဦးလက်ကျန်ငမ်ဆိုင်နဲ့လက်ရှိပြည်သူ့လူတော်ကိုယ်စားလှယ်ဦးတင်းစောတို့ဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါတီကိုယ်စားလှယ်လောင်း20ကျော်ဟာကချင်ပြည်နယ်မြစ်ကျင်းနားမြို့စီတာပူရက်ကွက်မှာရှိတဲ့မနောအားကစားကွင်းမှာမဲဆွယ်စည်းရုံးမှုဟောပြောပွဲတရက်ကျင်းပခဲ့ကြပါတယ်။အောက်တိုဘာ20ရက်နေ့ကစည်းရုံးရေးခီးစဉ်မှာပြည်ခိုင်ဖြိုးပါတီဟာထာဝရငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ပါတီဖြစ်ပြီးဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ထောင်ဖို့လေးလေးနက်နက်ဆုံးဖြတ်ထားတယ်လို့ဦးတိန်စော်ကပြောပါတယ်။တပြင်ပြည်ခိုင်ဖြိုးပါတီကိုဆက်လက်ထောက်ခံရင်ငြိမ်းချမ်းရေးကိုအမြန်ဆုံးလှုပ်ဆောင်သွားမှာဖြစ်ပြီးစစ်ပြေးဒုက္ခတွေတွေကိုနေရရင်ကိုပြန်ပို့ဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဦးလက်ကျန်ငမ်ဆိုင်ကမဲဆွယ်စည်းရုံးရေးဟောပြောပွဲမှာပြောဆိုသွားပါတယ်။
ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံတဲ့လူထုချစ်တက်ပွဲတစ်ခုကိုရခိုင်ပြည်နယ်တောင်ကုန်းမြို့မှာပြုလုပ်ခဲ့ကြပါတယ်။အောက်တိုဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီချစ်တက်ပွဲကိုရခိုင်အမျိုးသားတွေအနေနဲ့ကိုယ်အမျိုးသားအကျိုးစီးပွားကိုစောင့်ရှောက်နိုင်ဖို့အားလုံးစည်းရုံးဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်တယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးတင်ညိုကပြောပါတယ်။ရခိုင်အမျိုးသားပါတီကိုထောက်ခံချီတက်လှည့်လည်မှုမှာကြေးရွာအုပ်စုပေါင်း54စုကကြေးရွာသားတွေစုစုပေါင်း1000နီးပါးခန့်ကားတွေဆိုင်ကယ်တွေနဲ့မြို့တစ်ပတ်လှည့်လည်ချီတက်ခဲ့ကြတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်
KNU ခေါကီမြို့တာစီယုံနဲ့မြန်မာအစိုးရတို့ကြား NC အပစ်ခတ်ရေးလက်မှတ်ရေးထိုးပြီးတဲ့နောက်ငှက်ဖျားယောဂါပပျောက်နိုင်ဖို့အတွက်နယ်မြေအနှံ့ပြလှုပ်ရှားမှုကုတခွင့်ရလာတော့မှာဖြစ်တယ်လို့ KNU လက်အောက်ခံဌာနတစ်ခုဖြစ်တဲ့ GDHW ကောသူးလေကျန်းမာရေးဌာနနဲ့လူမှုကယ်ဆယ်ရေးဌာနမှအကြီးတန်းအကြံပေးဒေါက်တာမာတာကပြောပါတယ်လာမယ့်2030ခုနှစ်မှာမြန်မာနိုင်ငံတဝန်းလုံးငှက်ဖျားယောဂါပပျောက်နိုင်ဖို့အတွက်ကိုယ်သူလေကြားမှရေဌာနအနေနဲ့ပါဝင်တွားနိုင်ဖို့ဒီချိန်မှာကြိုးစားနေတာဖြစ်တယ်လို့ဒေါက်တာမာတာကပြောပါတယ်။လက်ရှိကရင်ပြည်နယ်မှာငှက်ဖျားယောဂါတိုက်ဖျက်ဖို့ INGO ဖွဲ့ဆယ်ဖွဲ့ရှိပြီးအဲ့ဒီအဖွဲ့နဲ့အစိုးရငှက်ဖျားတိုက်ဖျက်ရေဌာနတို့ချိတ်ဆက်မှုရှိတယ်လို့ကိုယ်သူလေကြားမှရေဌာနနဲ့လည်းငှက်ဖျားတိုက်ဖျက်တဲ့အပိုင်းမှာစတင်ပူးပေါင်းမှုတွေရှိနေပြီလို့ကရင်ပြည်နယ်ငှက်ဖျားယောဂါတိုက်ဖျက်ရေအဖွဲ့တာဝန်ခံဒေါက်တာတီဟာမြင့်စိုးကပြောပါတယ်။
ဒါမဲ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရရင်လွတ်တော်ရဲကနေမွန်လူထုတွေမလိုလားတဲ့အန်ဒင်းကြောင့်မီသွေးစက်ယုံစီမံကိန်းကိစ္စကိုပထမဦးစားပေးလုပ်ငန်းအဖြစ်လှုပ်ဆောင်သွားမယ်လို့မွန်အမျိုးသားပါတီကပြည်내လွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းစိုးလင်းကပြောပါတယ် သူ့အနေနဲ့တတ်နိုင်တဲ့ပုံစံနဲ့ဒေသခံလူထုတွေရဲ့အားနဲ့ပူးပေါင်းပြီးတော့မွန်ပြည်နယ်အန်တင်းကြောင်မီသွေးဆက်ယုံစီမံကိန်းကိုကန့်ကွက်သွားမယ်လို့လည်းပြောပါတယ်။ဒေါက်တာမင်းစိုးလင်းဟာ1990ရွေးကောက်ပွဲတုန်းကအနိုင်ရရှိထားခဲ့မှုတဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့ရဲမျိုးနယ်ပြည်နယ်မဲဆန္ဒနဲ့အမတ်တက်မှာမွန်အမျိုးသားပါတီကိုယ်စားလှယ်လောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
ချင်းပြည်နယ်ဒီတိမ်မြို့မှာဖွင့်ထားတဲ့ချင်းမျိုးသားတပ်ဦးစီအန်အေဗီဆက်ဆံရေးယုံကိုအောက်တိုဘာလ19ရက်နေ့ည7နာရီလောက်မှာပုံဖောက်ခွဲခံရပြီးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာတဆုံတရာထိခိုက်မှုမရှိဘူးလူတဦးတယောက်မှထိခိုက်သေးဆုံးမှုလည်းမရှိဘူးလို့ဒီတိမ်မြို့ CNF ဆက်ဆံရေးယုံမှတာဝန်ရှိသူကိုမနိုးကပြောပါတယ်။ CNF ဟာတနင်္ဂနွေလုံးစင်ရပစ်ခတ်ရက်ဆေးရသဘောတူညီချက် NCA လက်မှတ်ရေးထိုးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးလူထုထံရှင်းလင်းတင်ပြခြင်းအစီအစဉ်ကိုချင်းပြည်နယ်မှာပြုလုပ်မဲ့အစီအစဉ်ကိုကန့်ကွက်တဲ့လူတစုကနေအခုလိုဖောက်ခွဲမှုကိုလှုံ့ဆော်တာဖြစ်နိုင်တယ်လို့ကိုမန်နိုးကပြောပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖားဆောင်မြို့နယ်မော်ကြီးဒေသမှာရှိတဲ့တတ္ထုဒူးဖော်တဲ့နေရာတွေမှာအောက်တိုဘာလဒုတိယအပတ်မှာမိုးကြီးမြေပြိုမှုဖြစ်ခဲ့တဲ့အတွက်လူဦးရေအများအပြားထိခိုက်သေးဆုံးပြီးလူဦးရေ600ကျော်ဟာဒုက္ခသည်တွေအဖြစ်နဲ့စာတင်ကျောင်းနဲ့ဘုန်းကြီးကျောင်းတွေမှာခိုးလုံနေရဆဲဖြစ်ပါတယ်။ဒီကျောင်းကိုတော့အမကြီးကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။အောက်တိုဘာလဒုတိယပတ်ကကယားပြည်နယ်မော်ကြီးတတ္ထုသွင်းပြိုကျမှုမှာလူသေးဆုံးမှုအရေအတွက်တိတိကျကျမသိရှိရဘူးလို့ကရင်နီပြည်လူငယ်များသမဂ္ဂရဲ့ဗဟုကော်မတီဝင်ဦးကျော်ထင်းအောင်ကအခုလိုပြောပါတယ်
။ဖြစ်ပြောင်းလောက်သားတွေကဘလောက်သေဆုံးပြီးတော့မှဘလောက်ပျောက်ဆုံးနေတယ်ဆိုတာကိုဒါရက်ဖက်ဖွဲ့စည်းတွေအနေနဲ့သိရှိမှုလုံးဝမရှိပါဘူးခင်ဗျ။အားလုံးကတော့အလောင်းတူပေါ်ရရှိမှုကတော့28ဦးနဲ့တင်ကိုရက်တက်နေပြီ
။အခုလိုမြေပြိုကျမှုကြောင့်အိုးအိမ်ပျက်စီးဆုံးရှုံးမှုတွေဟာတိမ်းထောင်ချီရှိနေတယ်လို့ဦးကျော်ထင်းအောင်ကပြောပါတယ်။မော်ချီဒေတာကဒေတာခန့်တယောက်ကတော့မြေပြိုရတဲ့အကြောင်းရင်းဟာမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့လည်းပြောပါတယ
်။မိုးရွာကတနာရက်နေ့စတာဆိုတော့3နာရီရှိတယ်နော်။အဲ့ဒါလည်းတော့မြေပြိုတော့ဗော။အဲ့ဒါလည်းဒီတော့အခုချိန်ကြီးတော့မိုးကတတဖောက်ကြခါကြတော့အခုဒီကြတဲ့ခေါင်းရာနတ်ကောင်ရရနေတယ်နော်။အဲ့ဒါကတော့လည်းနတ်ကောင်ရနေကြလာတော့ဗော။ကြောက်တော့မိုးကြည့်လို့ရတယ်။အဲ့ဖက်ကဒီကြီးကတော့ချောင်းနေတယ်အဲ့လိုဖြစ်တော့
မော်ကြီးခဲတတုသူဖို့ရေးမှာစက်ရံရရတဲ့အုံပြုပြီးအလွန်ကျွံသူဖို့မှုနေစနစ်တကျသူဖို့မှုမရှိသလိုတဘာဝပတ်ဝန်းကျင်နေသားတွေမြေနေသားတွေပြောင်းလဲပြီးအခုလိုဆိုးရွားစွာထိခိုက်နစ်နာနေရတယ်လို့လည်းရေနေပြည်လူငယ်များတမကရဲ့ဗဟုကော်မတီဝင်ဦးကျော်ထင်အောင်ကအခုလိုဆက်ပြောပါတယ
်စက်ရံနေရာကြီးတွေနဲ့သူဖို့မှုတွေလုံးကွက်တွေကိုခွဲဝေပေးရကနေပြီးတော့မှမိုင်းခွဲသူဖို့မှုတွေလွန်တဲ့သူဖို့မှုတွေကိုအဲ့ဒီတောင်ရဲ့ဘေးပတ်လည်မှာလုတ်ကန်ဆောင်ရွက်မှုတွေရှိလာပါတယ်အဲ့ဒီအတွက်ကြောင့်မို့လို့ဒီအခုလိုမိုးရွာပြီးတော့အပေါ်မီပြူတဲ့အချိန်မှာအောက်မှာရှိနေတဲ့ဒီလုပ်ငန်းလမ်းကြောင်းတွင်းတွေကလည်းခဲတွေထုတ်ပေါ်သွားပြီးရင်ဒီလိုင်ကောင်းပေါက်တိုင်းပဲရှိနေတာဖြစ်တဲ့အတွက်ဆက်စစ်မြေကျုံမှုဖြစ်နေတယ်ဆိုပြီးတော့မှကိုဒါဒေသခံတွေရဲ့တုံ့တက်ပြောဆိုမှုတွေကိုကျွန်တော်တို့ရရှိပါတယ်ခင်ဗျာ
ကယားပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေသကခဲတတုတွင်းသူ့ဖော်တဲ့လုပ်ငန်းတွေမှာဒေသခံမဟုတ်တဲ့ရွှေပြောင်လို့သမားတပေါင်းကျော်ရှိပြီးအခုခါမှာအလို့သမားထောင်ချီနေရပြန်သွားကြပြီမဲ့လေဒေသခံ600ကျော်ကတော့ရာကြီးဒုက္ခတဲ့စခန်းဖြစ်တဲ့လူခါလူအပေါ်ရွာဖုံးတော်ကြီးကျောင်းအလကကျောင်းနဲ့အောက်ရွာအာသကကျောင်းတွေမှာခိုလုံနေရဆဲလဲဖြစ်ပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းတန်တော်စင်သတင်းဌာနကနေဦးစီးပြီးပထမဆုံးအကြိမ်အနေနဲ့2015ရွေးကောက်ပွဲနဲ့လုံခြုံရေးဆိုင်ရာစကားစစ်ထိုးပွဲဒီဘိတ်အစီအစဉ်ကိုကျင်းပပြုလုပ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းလုံခြုံမှုစကားစစ်ထိုးပွဲအခြေအနေကိုတော့ဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်တဘောတူလက်မှတ်ရေးထိုးလိုက်ပြီမဲ့ရှမ်းပြည်အတွင်းလုံခြုံရေးအတွက်စိုးရိမ်နေစေလို့ဂျာကောင်းပါတီလူတော်ကိုစရယ်လောင်နောင်မြဦးကပြောပါတယ်
ကျမတို့လူတော်ကိုစရယ်လောင်အနေနဲ့ရောပါတီအနေနဲ့ရောနေမြေတနေညီကိုသွားမိဟဲ့ဆိုလို့ရှိရင်ကျမတို့ကရှိသမျှအဖွဲ့ပေါင်းစုံလက်နက်ကင်အားလုံးနဲ့ကိုရီးယားထိတွေ့ရမှာပဲထိတွေ့တဲ့နေရာမှာကဲ RCS နဲ့တော့တို့ကင်းလွတ်ခွင့်ပေးမယ်စက်ခွန်တင်နဲ့ဟုတ်ပြီနော်အဲဆို SSPB အနေနဲ့ကောကျမတို့ထိတွေ့ရင်အဲ့ဒီကင်းလွတ်ခွင့်ရမလားမရလားအဲဆိုဒါလေးကမေးခွန်းထုတ်เสียဖြစ်လာပြီ
လက်ရှိစစ်ဘေးတန်တဲ့မိုင်းရှုတေတာခန်နန်းနွန်မိုကအစိုးရတပ်မတော်ကနေဆင်နွှဲနေတဲ့တိုက်ပွဲတွေကြောင့်2015ရွေးကောက်ပွဲကမမျက်မသားအခြေအနေဖြစ်သွားမှာကိုစိုးရိမ်တယ်လို့ဆိုပါတယ
်ဒီတုံးလေးရအတွင်းပဲစစ်ပြေတော့ခတ်တယ်အနေနဲ့ပြည်သူတွေများကြီးဟိုက်ပိုက်လာမှာရယ်မိုင်းရှုမြို့တွေမှာများကြီးရောက်လာတာအဲ့ဒီအခြေအနေကိုကြည့်ပြီးကျွန်တော်တို့ဒီ2015ရွေးကောက်ပွဲတွေမြို့ကြီးတွေမှာတော့ကျွန်တော်ပြောလို့ပေါ့နော်နယ်တွေမှာတရားမျှတတဲ့ရွေးကောက်ပွဲများဖြစ်လာနိုင်ပါတော့မလား
Shambine down jikai, two yemuji zaisang wangaro, Shambine miao pine down by a ship by the long chong mu, a piwa pin and poop pins in tarelo so barre. တောင်ကြီးခရိုင်အာစီအက်အက်အက်အက်စီကိုစလင်ညွန်ကြရေမူပုံမူးဆိုင်ဥကတော့ရွေးကောက်ပွဲလုံခြုံမှုရှိဖို့အစိုးရတပ်မတော်ကနေထိုးစစ်အပေါ်ခရာကြတယ်လို့ပြောပါတယ်။ဒီစီအိုရင်းစင်းနေတဲ့ကာလတွေမှာရောမင်းထဲမဲ့ဒီရပိုင်းဟွာတွေဒီမှာရောတပ်မတော်ကစီအိုလို့ရှာမှုတွေမလုပ်ဖို့ပေါ့တိကကြပါတယ်လို့ဒီမှာနှစ်ထောင်ဆယ်ငါရွေးကောက်ပွဲထူးစင်စင်နေနဲ့တိုင်းရင်းသားဒေသတွေမှာဒီပိတ်ရင်ဂျ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနယ်မန်းရှုဒေသခံ3000ကျော်ဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်ဇက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။